ပြည်မဆွေဖက်စီခံရတဲ့အမေရိကန်နိုင်ငံသူကက်လန်ကိုမန်ခင်ဗျပြည်သူကနေဒါနိုင်ငံသားဂျော့ရှူအာဘွိုင်းနဲ့သားသမီး၃ယောက်တို့ကိုအာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ပါကစ္စတန်နိုင်ငံလူမျိုးစုဒေသကနေကက်တင်နိုင်ခဲ့တဲ့အကြောင်းပါကစ္စတန်စစ်တပ်ကဒီကနေ့ပဲကြေညာလိုက်ပါတယ်။သူတို့က2012ခုနှစ်ကလေးကအာဖဂန်နိုင်ငံမှာပျောက်ဆုံးသွားခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အာဖဂန်တာလီဘန်တွေကပြည်မဆွေဖက်စီခဲ့တာဖြစ်ကြောင်းကြေညာခဲ့တယ်လို့ဖက်စီကန်တွေရဲ့ဗီဒီယိုတစ်ခုကိုလည်းထုတ်ပြန်ခဲ့တာပါ။တာလီဘန်တပ်တွေကတော့ဖက်စီခံထားရတဲ့သူတို့ရဲ့အဖွဲ့ဝင်တွေနဲ့ဖက်စီခံထားရစဉ်သားသမီး၃ယောက်မွေးဖွားခဲ့တဲ့အမေရိကန်နိုင်ငံသူဇုံတွဲမိသားစုကိုလဲလှယ်ဖို့တောင်းဆိုထားတာပါ။ခိုင်မာတဲ့ထောက်လှမ်းရေးသတင်းတွေကိုအမေရိကန်ထံကရရှိခဲ့ပြီးနောက်မှာပဲအာဖဂန်နဲ့နယ်စပ်ပါကစ္စတန်နိုင်ငံကကိုရန်ဒေသမှာကက်တင်ရေးစစ်ဆင်ရေးတစ်ခုပြုလုပ်ခဲ့တာဖြစ်တဲ့အကြောင်းပါကစ္စတန်စစ်တပ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။စစ်ဆင်ရေးအောင်မြင်မှုရရှိခဲ့တာဟာအချိန်နဲ့တပြင်းညီထောက်လှမ်းရေးသတင်းတွေဖလှယ်ခဲ့တဲ့ရလဒ်ဖြစ်ကြောင်းနဲ့အချမ်းပဲဝါဒကိုစန့်ကျင်တိုက်ဖြစ်ပြီးပါကစ္စတန်နိုင်ငံကဆက်လက်တန်းတိုင်ချထားတယ်လို့ဘုံရန်သူကနှစ်နိုင်ငံတပ်ဖွဲ့တွေလက်တွဲချေမှုမှဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့နှစ်နိုင်ငံဆက်ဆံရေးမှာတိုးတက်မှုလက္ခဏာတစ်ရပ်ဖြစ်နေချီချူးစကားပြောကြားခဲ့ပါတယ်။2016ဒီဇင်ဘာမှာနောက်ဆုံးထွက်ပေါ်လာတဲ့ဗီဒီယိုထဲမှာတော့အသက်32နှစ်အရွယ်ဂိုမန်နဲ့အသက်33နှစ်အရွယ်ခင်မွန်ဖြစ်သူဘွားတို့နှစ်ဦးကလွတ်မြောက်ရေးအတွက်တာလီဘန်ကျင်းသားတွေကိုပြန်လွှတ်ပေးဖို့သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံထားရတဲ့သမ္မတထရန့်ကိုပန်ကြားထားတာရှိခဲ့ပါတယ်။